မေလ၄ရက်နေ့ကနေ၆ရက်နေ့အထိကျင်းပမယ်ထိုင်းပြည်ရဲ့မဟာဝီဇရာလွန်ကောင်းနန်တက်ဗိသိက်ခံပွဲအတွက်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအပိသက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးနန်တက်ပွဲကျင်းပမှာမို့တနင်္ဂနွေနေ့ကတော့ဒီဗရစ်နန်တော်ရှိမှာတော်ဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေဝစ်ဆုံပြစ်ချီတက်အဆန်လေးချင်းခဲ့ကြပါတယ်။ထိုင်းပြည်ကြီးဘူမိဘောအတူရတဲ့2016အောက်တိုဘာလမှာနှက်ရရွာဆန်သွားခဲ့ပြီးတဲ့နောက်မှာရာမာမင်းဆက်ရဲ့ဆယ်ယောက်မြောက်ဘုရင်အဖြစ်နဲ့သားတော်ဝီဇီယာလွန်ကောင်းကစီးမြင့်ကဘီရင်စနစ်အရာထိနှက်အရာကိုဆက်ခံမှာဖြစ်ပါတယ်။မေလ၄ရက်ကနေပြီးတော့၆ရက်ထိကျင်းပမယ့်နန်းတက်ပွဲအခမ်းအနားတွေအတွက်ထိုင်းအစိုးရကဒေါ်လာ30တန်းလောက်ကုန်ကြဖို့သတ်မှတ်ထားပြီးတော့ဒါဟာဘီရင်ကြီးဘူမိဘောဇာပနာပွဲအခမ်းအနားအတွက်ကုန်ကြစည်းရဲ့၃ပုံတစ်ပုံပဲရှိပါတယ်။နန်းတက်ပွဲကိုဗုဒ္ဓဘာသာထုံးစံအပြင်ဟိန္ဒူဗြဟ္မာနာထုံးတန်းစင်လာအရာပါကျင်းပသွားမှာဖြစ်ပါတယ်။နန်းတက်ဗိသိက်ခံပွဲကိုမေလ၄ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့ဘုရင်အစ်စ်ကအများပြည်သူနဲ့နိုင်ငံခြားဧည့်သည်တော်တွေကိုမေလ၆ရက်နေ့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။အဲ့ဒီနေ့ကိုတနိုင်ငံလုံးရုံးပိတ်ရက်အဖြစ်လည်းသတ်မှတ်ထားပါတယ်။စီးမြင့်ကဘုရင်စနစ်ကို1932ခုနှစ်ထဲကစတင်ကျင့်သုံးလာခဲ့တဲ့ထိုင်းနိုင်ငံမှာဘုရင်ဟာပြည်သူနဲ့ယဉ်ကျေးမှုကိုစောင့်ရှောက်ကာကွယ်ပေးသူဖြစ်တယ်လို့အများပြည်သူကလက်ခံထားကြပါတယ်ထိုင်းဘုရင်ကိုထောက်ခံတဲ့အနေနဲ့ထိုင်းနိုင်ငံမှာအခုဧပြီလကနေပြီးတော့ဘုရင်ဝီဇီယာလွန်ကောင်းရဲ့မွေးလဇူလိုင်လကုန်တဲ့အထိထိုင်းပြည်သူတွေကိုတော်ဝင်အယောင်ဖြစ်တဲ့အဝါရောင်ကိုဝတ်ဆင်ကြဖို့လဲနှိုးဆော်ထားပါတယ်ရှင်